Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American Tan ye 2019 khu ni mat la 9 ye ja da bri ni nya bai season 2 go American Piran su myo ro Washington DC ga ni tai yai thol lwe ni ba bi. Line to meter 1925 32 line meter 190 apin VOA ye Facebook sa myan na VOA Burmese News ga ni pi lo le na sin nai ma de shin. ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အာဖဂန်နိုင်ငံကဘူးမြို့တော်မှာသမရလောင်းနေတဲ့ဆူအထီထန်ခေါင်းဆောင်တွေပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုမော်တာရိုင်းနဲ့ပြစ်ခတ်တက်ခတ်ခံရပါတယ်အမေရိကန်သမရဒေါ်နယ်ထရန့်ရဲ့စီဝင်းမူဟောင်းကိုခွန်ရှောင်းမှုဗန်ဒိုင်းလုပ်ငန်းတွေမှာမတမာမှုတွေနဲ့ပြောင်းစုတရားဝင်တစ်ခုကဒီနေ့ဆင်ကျက်ချက်မှာဖြစ်ပါတယ်ဒီလိုထီထန်ရောက်နိုင်ငံတကာသတင်းတွေကိုတော့မမျှသိအောင်လည်းသူကြီးညာပေးမှာပါ
ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာရတဲ့မှာတော့ရခိုင်မြောက်ပိုင်းကထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်နေရာချထားရေးတရုတ်ရဲ့ကူညီမှုကိုကြိုဆိုကြပေမဲ့တရုတ်ဂျာဝင်ကူညီနိုင်မှုကိုတော့တန်တရားတွေရှိနေကြပါတယ
်။ဒီနေရာကနေမြောက်ပိုင်းကိုဘယ်ဖန်ရှိမှပေါင်းရမှာမဟုတ်ဘူး။သူတို့ရဲ့ Independent Commission of Inquiry ရဲ့ဘယ်သူမှသူတို့အလေးမထားဘူး။ရှင်းမလာမသိရဘူး။
ဒေါက်တာခင်ဇော်ဝင်းရဲ့သုံးသက်ချက်တွေနဲ့တူနားဆင်ရမှာပါ။ရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေပြီးဒေသခံတွေကိုလမ်းပြအပြစ်ခေါ်ယူအသုံးပြုနေတာတွေကိုလူအခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။တန့်ခါရေးပါတီကတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းကိုပြင်ဆင်ရေးပူပေါင်းကော်မတီမှာပြန်လည်ဆွေးနွေးမဲ့ကိစ္စကြန့်ခိုင်ရေးပါတီကလက်မခံပါဘူးမြန်မာနဲ့နယ်ချင်းထိနေတဲ့ထိုင်းနိုင်ငံတစ်တော်ကျိုးဝိုင်းမှာရှားပါဝက်ဝင်ပြစ်ခတ်ဖမ်းဆီးမှုနဲ့မြန်မာနိုင်ငံသားတဦးထောင်ဒဏ်ချမှတ်ခံရပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကပြောပြပေးပါမယ်ရှင
်အာဖဂန်နိုင်ငံကဘူးမြို့မှာသမရလောင်းနေတော်တော်များနဲ့သူသမရဟာမစ်ကာဇိုင်လက်ရှိဆွေးရွေးပွဲအမှုဆောင်ရရှိချုပ်အဗ်ဒူလာတို့ကတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူမှမသိတဲ့တက်ခတ်သူတွေကမော်တော်ရိုင်းနဲ့ပြစ်ခတ်ခဲ့ကြပါတယ်။ဆွေးရွေးပွဲထိတန်းကောင်းဆောင်အဗ်ဒူလာမင်းကွန်းပြောနေချိန်မှာပဲတက်ခတ်မှုစဖြစ်ခဲ့တာပါ။ HSE Wadet E Islami Party ကောင်းဆောင်တိစုံနဲ့24ချိန်မြောက်အခမ်းအနားတွင်တက်ခတ်မှုကိုတော့ရာဇဝတ်မှုဖြစ်နေလေအဗ်ဒူလာကပြောခဲ့ပါတယ်။ဒီကနေ့တက်ခတ်မှုတွင်အနည်းဆုံးလူတဦးသေဆုံးပြီးဆက်ချက်အောင်ဒဏ်ရာရသွားတဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောဆိုထားတာပါ။သမဏလောင်းတူဖြစ်တဲ့ Anif Atma ကလည်းသူ့ရဲ့ကိုယ်ရံတော်ရှိဦးဒဏ်ရာရတဲ့အကြောင်း Facebook လူမှုခွင့်ရမှာပြောဆိုခဲ့ပါတယ်။နောက်ထပ်သမဏလောင်းတူဖြစ်တဲ့ Abdul Latif Badran မှာလည်းဒဏ်ရာရရှိခဲ့တဲ့အကြောင်းအာဖဂန်နိစ္စတန်တူလူကပြောဆိုခဲ့တာပါ။မော်တာနဲ့ပြစ်ခတ်တက်ခတ်သူတွေကိုအခမ်းအနားနီးကအိန္ဒိယကနေပြစ်မှတ်တည်နေရသတင်းပေးပို့ခဲ့သူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခဲ့ရသူကပြောဆိုခဲ့ပါတယ်။တက်ခတ်မှုဖြစ်ခဲ့ပြီးနောက်လူအုပ်ကိုတည်ငြိမ်ငြိမ်နဲ့တုံ့ပြန်မှုစီစဉ်သူတွေကတိုက်တွန်းခဲ့ပေမဲ့နောက်ပိုင်းမှာတော့ထောက်ခံဝင်ပြုခဲ့ပါတယ်။ကတ္တနိုင်ငံဒိုဟာမြို့တော်မှာတာလီဘန်နေနဲ့အမေရိကန်ကုန်စည်ဖွဲ့တွေဆွေးနွေးနေပေမဲ့အာဖဂန်မှာတော့တိုက်ပွဲဆိုင်ရာတက်ခတ်မှုတွေနဲ့ဆက်လက်ကြုံနေရတာဖြစ်ပါတယ်။
2016 American သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတဒေါ်နယ်ထရမ့်ရဲ့အစည်းအဝေးအဖွဲ့မှာလာတော်ကြတာဝန်ယူခဲ့ဘူးတဲ့ Paul Manafort ကိုအခွန်ရှောင်မှုဗန်ဒါကြီးလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ပြည်ထောင်စုတရားရုံးတစ်ခုကဒီကနေ့စီရင်ချက်ချမှာဖြစ်ပါတယ်ပြည်ထောင်စီရင်တဲ့လမ်းညွှန်ချက်အရတရားသူကြီးကထောင်ဒဏ်16နှစ်ကနေအမြင့်ဆုံး24နှစ်အထိအပြစ်ပေးနိုင်တဲ့အတွက်ဧပြီလ1ရက်နေ့မှာအသက်80ပြည့်မဲ့ Manafort အတွက်တော့ကျန်တဲ့ဘဝတတံကိုထောင်ထဲမှာပဲကုံဆုံးရမယ့်သဘောဖြစ်နေပါတယ်။အကျိုးဆောင်ရှင်တွေကတော့သူ့အမှုတွေဟာကျန်းမာရေးပြဿနာတွေခံစားနေရတယ်လို့နာမည်ကြီးအမှုကြောင့်ဂုံတိတ်ခါရောဗန္ဒာကြီးအရာပါထိခိုက်နေတာလေဆိုပြီးတက်တက်ညာညာစီရင်ချက်ချဖို့ရှောက်လေထားတာပါ။အစိုးရရှင်တွေကတော့ပြည်ထောင်စီရင်ချက်လမ်းညွှန်အရအပြစ်ပေးတဲ့အကြောင်းနဲ့အတန်းငွေအဖြစ်ဒေါ်လာ5000ကနေအများဆုံး24တန်းအထိပေးဆောင်ဖို့လည်းရှောက်လေထားပါတယ်။ယူကရိန်းနိုင်ငံမှာအကျိုးဆောင်ဖြစ်အလုပ်လုပ်ခဲ့စဉ်ကအရရှိခဲ့တဲ့ဝင်ငွေတွေကိုအမေရိကန်အခွန်ဌာနကမသိအောင်ဖုံးကွယ်ထားမှုအမှုရှိမှုအတွေ့မန်နိုဖော့မှာအပြည့်ရှိကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲခုံတမာရီအဖွဲ့ကဆုံးဖြတ်ထားတာပါတက်တေတွေကိုနှောက်ယှက်မှုပူးပေါင်းကြံစီမှုတွေနဲ့လည်းပြည်ထောင်စုတရားရုံးတစ်ခုကရှေ့သတင်းပတ်စီရင်ချက်ချမှာဖြစ်ပါတယ်တချိန်တည်းမှာပဲသမ္မတရဲ့အကျိုးဆောင်ရှင်နေဟောင်းမိုက်ခယ်ကိုဟင်နာလည်းမဲဆွယ်စီယုံရေးရမုံငွေစီမင်းစည်းကမ်းတွေချိုးဖောက်မှုကွန်ဂရက်လွှတ်တော်ကိုလိမ်လည်မှုတွေနဲ့မေလရဲမှာထောင်ဒဏ်3နှစ်ကြာခံရမှာပါ။ကမရာထရမ်အတွက်10နှစ်လောက်အလုပ်လုပ်ခဲ့ပြီးတဲ့ရှင်နေဟောင်းဟာမနေ့တုန်းကလည်းလွှတ်တော်ရှေ့မှောက်မှာသရုတ်ထအကျဉ်းဖြစ်ဥပဒေပြုအမတ်တွေရဲ့မေးခွန်းတွေကိုဖြေကြားခဲ့ပါတယ်
။မ ရောက်ကိုရီးယားကဒေါ်လုတ်ကင်နဲ့စကန်ကုတ်ကိုပြန်လည်တိစောက်နေတဲ့အကြောင်းတင်းနေထွက်နေတဲ့အတိုင်းသာမှန်မယ်ဆိုရင်တကယ်ကိုစိတ်ပျက်စရာလုပ်ရဖြစ်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တကယ်သာဖြစ်မယ်ဆိုရင်တော့အင်တာနက်မှာစိတ်ပျက်စရာလုပ်ရဖြစ်နေတဲ့အကြောင်းနဲ့တတိယလုံးမှာပြောဖို့စောလုံးနေသေးတယ်ခဏဦးတင်းနေတာဖြစ်တဲ့အကြောင်းတကယ်မှန်တယ်ဆိုရင်တော့ရောက်ကိုရီးယားကောင်းဆောင်အပေါ်အင်တာနက်မှာစိတ်ပျက်မိလိမ့်မယ်လို့လည်းသမ္မတကပြောလိုက်တာပါ။တကယ်ဖြစ်မယ်လို့မထင်ပေမဲ့လည်းစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းနဲ့သမ္မတထရန့်ကပြောပါတယ်။ပြီးခဲ့တဲ့နေ့အမေရိကန်သမ္မတနဲ့ဆင်ဦးနိုင်ငံမှာပထမဆုံးချိန်ထိပ်သီးတွေ့ဆုံမှာမြောက်ကိုရီးယားကောင်ဆောင်ကင်ချင်ဝန်ကဖြစ်သိမ်းဖို့ကြိပြုထားတဲ့စကမ်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်ဆနေရဖြစ်တဲ့ကြောင်းသတင်းတွေကဖော်ပြနေရပါမြောက်ကိုရီးယားနိုင်ငံကတွန်ချီဝီဒေသကဆိုယေးစကမ်းမှာရှိတဲ့ဒုံးပစ်စင်မှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်ခဲ့တာကိုဖေဖော်ဝါရီလ16ရက်နေ့ကနေမတ်လ2ရက်နေ့ကြာတွေ့ရှိခဲ့ရတဲ့ကြောင်းယူရုတပ်ပုံတွေကိုကူကပြီးဝါရှင်တန်ခြေဆိုင်မြောက်ကိုရီးယားရဲ့ခေတ်ကပ်ဖွဲ့38 North ကလည်းပြောဆိုထားပါတယ်ဝါရှင်တန်ခြေဆိုင်မဟာဗျူဟာနိုင်ငံကလေးလာရေးဌာန CSIS ကလည်းမြောက်ကိုရီးယားကဆောက်လုပ်ရေးလုပ်ငန်းတွေအလင်းအမြန်ဆောင်နေတဲ့အကြောင်းပြောဆိုကြတာပါအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေရဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့ကဒုတိယရေထိပ်တွေ့ဆုံပွဲရုတ်တရက်ဆုံးသက်ပြီးရပိုင်းချမှာပဲမြောက်ကိုရီးယားမှာဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းပတ်အတွင်းကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုမရခဲ့တဲ့အပေါ်ကြားဝင်ညှိနှိုင်းပေးဖို့အဆင်သင့်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျီအင်းကပြောပါရယ်တောင်ကိုရီးယားသမ္မတမွန်အနေနဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့အကြားကျင်းနှံ့လောက်မဲ့သဘောတူညီချက်တစ်ခုရအောင်ဘယ်လိုလုပ်ပြီးနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာပဲဖြစ်ပါရယ်အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲတွေပြန်လည်စတင်နိုင်မယ့်နီလန်အားလုံးကိုရှာဖွေကြဖို့လွှတ်တော်ကိုသမရမွန်ကြီးအင်္ဂါနေ့ကတိုက်တွန်းထားပါတယ်ဟန်ဝိုင်းမြို့ဆွေးနွေးပွဲကမအောင်မြင်ခဲ့ပေမဲ့တိုးတက်မှုတစ်စုံတစ်ရာရခဲ့တယ်လို့သူကအကောင်းမြင်ပြောကြားခဲ့ပါတယ်။ဒီလိုဆွေးနွေးပွဲကြီးမကြခင်မှာဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းလဲဒီသတင်းပတ်အစောပိုင်းကကျင်းပတဲ့အမျိုးသားလုံခြုံရေးကောင်စီစည်းဝေးမှာသမ္မတမွန်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအကြားဆွေးနွေးပွဲကြီးပြန်ဆနိုင်ဖို့တောင်ကိုရီးယားအစိုးရအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသမ္မတမွန်ကြီးအင်္ဂါသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
ဒီရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်သက်တဲ့ဥပဒေထက်ကိုအမေရိကန်ကွန်ဂရက်စ်တော်ကမနစ်တုန်းကချမှတ်ခဲ့တာဟာခြေကဥပဒေနဲ့မညီဘူးဆိုပြီးအမေရိကန်ဆွေးနွေးပွဲတရားဆွဲလိုက်ပါရဲ့အမေရိကန်မျိုးသားကာဝေးအိုဘီရဲ့ပိုင်689ဟာခြေကဥပဒေရဲ့အနှစ်သာရတွေဖြစ်တဲ့အာနာကောဝေးနဲ့ဥပဒေနဲ့ညီစာဖို့ပြဋ္ဌာန်းချက်တွေကိုချိုးဖောက်ရောက်တယ်ဆိုပြီးတရားဆွဲခဲ့တာပါ။ကော်မတီကကိုတည်တဲ့ရွေးချယ်ပြစ်မှတ်ထားပြီးတရားရုံးတင်စစ်ဆေးရမှရှိပဲအပြစ်ပေးတာဟာခြေကဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြစ်ရရောက်တယ်လို့လည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်မှာပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြထားတဲ့ဥပဒေမှာတော့အမေရိကန်ဆိုရအေဂျင်စီတွေနဲ့ contract လုပ်ငန်းတွေအနေနဲ့တရုတ်ကုမ္ပဏီတွေဖြစ်တဲ့ Huawei နဲ့ ZTE ကုမ္ပဏီတွေထံကပစ္စည်းတွေဝန်ဆောင်မှုတွေဝယ်ယူသုံးစွဲမှုကိုတားမြစ်ထားတာပါ။ Huawei ကုမ္ပဏီရဲ့အလဲကျဥက္ကဋ္ဌကောင်ဖင်းကတော့အမေရိကန်ရဲ့တားမြစ်ချက်ဟာဥပဒေနဲ့မညီသလိုကုမ္ပဏီကိုသာမကအမေရိကန်ဝယ်ယူစားသုံးသူတွေအတွက်ပါထိခိုက်နစ်နာစေတယ်လို့ဂျန်ရှမ်းမြို့ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ကုမ္ပဏီပေါ်လုံခြုံရေးစိုးရိမ်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရောလွှတ်တော်အမတ်တွေဘက်ကပါထောက်ထားတစုံတရာမပြနိုင်တဲ့အကြောင်းနဲ့ဥပဒေကြောင်းအရရင်ဆိုင်သွားဖို့ကလွယ်လို့တခြားနေမရှိတော့တဲ့အကြောင်းလည်းပြောဆိုကြတာပါ။အမေရိကန်၊ဩစတြေးလျနဲ့နယူးဇီလန်ပါဝင်နိုင်ငံတချို့ကတော့လုံခြုံရေးအတွက်စိတ်မချရဘူးလို့ယုံကြည်ထားကြပြီး Huawei ကုမ္ပဏီရဲ့စွပ်စွဲလုပ်ငန်းတွေကိုတားမြစ်ထားပြီး Britain, Canada, Germany စတဲ့နိုင်ငံတွေကတော့ဆုံးဖြတ်ချက်ချဖို့စဉ်းစားနေကြပါတယ်။
ကလေးတငယ်တွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားခဲ့တဲ့ဖုံးတော်ကြီးတစ်ပါးကိုအေးအေးယူဖို့ပြက်ကွက်ခဲ့တဲ့အတွက်ကက်သလစ်ခရစ်ယာန်ယဟန်အမတ်ကာဒီနယ်ဖီလစ်ဘာဘာရင်ကိုပြင်သစ်နိုင်ငံတရားရုံးတစ်ခုကတရားဆွဲဆိုပြစ်ဒဏ်ချမှတ်လိုက်ပါတယ်ခရီးရန်ဖျားချောင်းအတွင်ကလေးတငယ်တွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုအရှုပ်တော်ပုံတွေနဲ့ပတ်သက်ပြီးဖုံးကွယ်ထားခဲ့တာတွေအပေါ်ကာဒီနယ်ဘာဘာရင်မှာအပြစ်ရှိတဲ့အတွက်တရားရုံးက6လဆိုင်းငံ့ထောင်ဒဏ်ချမှတ်လိုက်တာပါဒီနှစ်နောက်ပိုင်းမှာတရားရင်ဆိုင်ရဖို့ရှိတဲ့ကလေးတငယ်တွေအပေါ်မှာလိမ့်မိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တဲ့ဖုံးတော်ကြီးကယဟန်အမတ်ဘာဘာရင်ရဲ့အုပ်ချုပ်မှုအောက်မှာရှိတဲ့ဖုံးတော်ကြီးတစ်ပါးဖြစ်ပြီးဘာဘာရင်ကပြစ်မှုကျူးလွန်သူဖုံးတော်ကြီးရဲ့လူရက်တွေအပေါ်ဖုံးကွယ်ခဲ့တဲ့အတွက်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဘာဘာရင်မှာအပြစ်မရှိကြောင်းအတနာခံစားတင်သွားမေလူသူရဲ့ရှင်ကပြောပါတယ်
အမေရိကန်နယ်စပ်လူညိုရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆွေးရဲမူဝါဒနဲ့ပတ်သက်ပြီးအမိမိလူညိုရေးဝန်ကြီးဌာနထိတ်တန့်အရာရှိနှစ်ယောက်ကလွှတ်တော်ရှိမှကာဝေးပြောဆိုသွားပါရဲ့ပြည်ဝင်ဆားဆန်ထောက်ထားမှရှိပဲအမေရိကန်ကိုနယ်စပ်ဖြတ်ကျော်ဝင်ရလာသူရေအတွက်ပို့တိုးလာရဲဆိုတဲ့ကိန်းဂလန်အစ်တူထုတ်ပြန်ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကပဲပြောဆိုလိုက်ကြတာပါအမိမိလူညိုရေးဌာနဝန်ကြီးခရစ်ချန်နီဆန်အကောက်ခွန်နဲ့နေဆက်လူညိုရေးကော်မရှင်နာမင်းကြီးကက်ဗင်မက်ကလန်နဲ့တို့ကတော့ခွန်လုံဝင်ရဖို့ကြိုးပမ်းသူတွေနဲ့ထောက်ထားမှရှိပဲရောက်လာသူတွေကိုအမေရိကန်ကထိမ့်သိမ့်ထားစဉ်ပြုမှုဆက်ဆံမှုတွေအပြင်တောင်ပိုင်းနယ်စပ်ကအခြေအနေအားသမရကအရေးပေါ်အခြေအနေချင်းညာထားတယ်လို့ကန့်ညင်မှုရှိမှရှိဆိုတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်ကမေးခွန်းတွေထုတ်ခဲ့ကြပါတယ်။ဝန်ကြီးနေဆက်ကတော့ဖန်တီးထားတဲ့အချက်တဲတစ်ခုမဟုတ်ပဲစစ်မှန်တဲ့အရေးပေါ်ပြဿနာတရားစာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဂျာနာဝဲမှာပြောဆိုသွားတာပါ။ကောက်ခွန်နဲ့နေဆက်လူညီဌာနကအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့စီးရင်စီးရတွေရကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့နေဆက်မှာတရားဝင်ဝင်ရောက်လာသူတွေဖြစ်ဖမ်းဆီးခဲ့သူ 9,603 ဦးရှိခဲ့ကြောင်းတွေ့ရခဲ့ရတဲ့အတွက်မကြာခင်နှစ်တွေအတွင်းတလာထဲမှာပဲအများဆုံးဖမ်းဆီးမိတဲ့အရေးတွေလည်းဖြစ်ပါတယ်
။ထိုင်းတော်ဝင်မင်းသမီးဥပောရတနာကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ပွဲဝင်ရေးအဆိုပြုခဲ့တဲ့ Thai Rasa Chat Party ကိုရွေးကောက်ပွဲမတိုင်ခင်သတင်းပတ်အနည်းငယ်ပဲလူတော့တဲ့ဒီနေ့ကြာတာပဲနေ့မှာထိုင်းတရားရုံးကအဖြတ်သိမ်းလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခန့်ဘီရင်စနစ်ကိုရန်ရှာဆန့်ကျင်တဲ့အပြုအမူကျူးလွန်မှုနဲ့ Thai Rasa Chat Party ကိုဖျက်သိမ်းဖို့အခြေခံဥပဒေဆိုင်ရာတရားရုံးကမဲခွဲအတည်ပြုလိုက်တာဖြစ်ပါတယ်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မမျှသစင်အောင်တို့ပြောပြပေးသွားကြတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရခိုင်မြောက်ပိုင်းကနေထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်နေရာချထား၍တွေ့တရုတ်နိုင်ငံအနေနဲ့သူတို့တတ်နိုင်တဲ့အနေအထားကနေအကူအညီတွေပေးနေသလိုလက်တွေ့လိုအပ်ချက်တွေနဲ့နှစ်နိုင်ငံသဘောဆန္ဒအတိုင်းတရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်ရပ်တည်သွားမယ်လို့တရုတ်နိုင်ငံကြားရေးဌာနကထုတ်ပြန်လိုက်ပါတယ်။ရခိုင်အကြက်တဲကူညီရေးအတွက်တရုတ်နိုင်ငံရဲ့အာရှရေးရာအထူးတန်တမန်ဆန်ကောင်စင်းကမြန်မာရောဘင်္ဂလားဒေ့ရှ်ပါနှစ်နိုင်ငံလုံးကိုဒီရက်ပိုင်းတွင်မှတွားရောက်ခဲ့တာပါ။အခုလိုရခိုင်အရေးတရုတ်ရဲ့ကူညီဖြည့်ရှင်းမှုကိုမြမအရေးလေ့လာသူတချို့ကကြိုဆိုလိုက်ပေမဲ့လို့မွတ်စလင်ဒုက္ခသည်တွေကိုယ်တိုင်ကတော့တရုတ်ရဲ့ဂျားဝင်ညှိနှိုင်းမှုအပေါ်မှာတန်လျာရှိနေစေပါ။ကိုသားညွတ်ဦးစုံစမ်းမေးမြန်းထားပါတယ်ရှင်။
တရုတ်နိုင်ငံရဲ့အာရှရေးရာထူးတန်တမန်ဆွန်ကော့ဖျန်ဟာဖေဖော်ဝါရီလ25ရက်နေ့ကနေပြီးတော့မတ်လ9ရက်နေ့အထိမြန်မာရောဘင်္ဂလားဒေ့ရှ်နိုင်ငံကိုပါတွားရောက်ပြီးတော့အစိုးရခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းမုံနော့ခရိုင်ကဒုက္ခသည်တွေပြန်လည်လက်ခံရေးပြင်ဆင်မှုတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ဒုက္ခသည်တွေကိုလည်းကိုယ်တိုင်ကိုယ်ကျတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးကိစ္စမှာဒရဲ့သက်ဆိုင်တဲ့နှစ်နိုင်ငံအကြားရင်းနှီးနှီးနဲ့ညှိနှိုင်းအဖြစ်ရှာဖို့နှစ်ဖက်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့နိုင်ငံတကာအနေနဲ့ကလည်းအပြုသဘောဆောင်တဲ့အခမ်းအနားကနေပြီးတော့အကြက်တဲတွေဖြစ်ရှင်းနိုင်တဲ့အခြေအနေဖန်တီးပေးဖို့တရုတ်အထူးကုလသမဂ္ဂကတိုက်တွန်းထားပါတယ်။မပြေမလည်ဖြစ်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရာပြောင်းရေးကိစ္စမှာတရုတ်နိုင်ငံဘက်ကအခုလိုဂျောင်းဝင်ညှိနှိုင်းပေးတာကိုကြိုဆိုရမယ်လို့ရခိုင်အကြက်တဲနဲ့မြမရေးစောင့်ကြည့်သူဒေါက်တာခင်စောဝင်းကပြောပါတယ
်။ဥပဒေကြမ်းမဲ့စင်တော့အဲ့ဒီဖြစ်စဉ်တခြားကြည့်တွေတုတ်ပဲရှိတော့တယ်နော်။သူတို့ကမှလည်းရတော့မယ်။တခြားဘယ်မှလုပ်လို့မရဘူး။ဟိုမှာဟိုရခိုင်ပြည်တို့ကုလသမဂ္ဂတို့ကြားမဲ့နော်။ဘုလုံးဒီလုံခြုံရေးကောင်စီတို့ကအတမဲရှိတာဆိုဒီဟာကိုရှေ့ပြုပြတော့ပဲခုဖြစ်တခုရှားမှာပဲဒါတော့လက်ကြုံပြောတာလေနော်ရခိုင်ပြည်နယ်သူတွေရခိုင်ပြည်နယ်မြောက်ပိုင်းကိုဘယ်ဖက်ရှိမှတောင်းရမှာမဟုတ်ဘူးတရုတ်နေနဲ့တကယ်ချိုးဆိုပါတယ်နော်နိုင်ငံဆုံးကိုသွားတာစစ်နိုင်ငံလေးကိုလာပြီးတော့ပို့ပြောဒီပြောပြောတာမဟုတ်ဘူးအဓိကစစ်နိုင်ငံကိုသွားတယ်ဒုက္ခရဆန်းနဲ့သွားတယ်ဆိုတော့ပြုတ်တာဒါတော်လက်ကိုလုံနေတာသူတို့ကယူအန်ပြောတဲ့အတိုင်းပဲပေါ့နော်ခေါင်းစိတ်ကရှိရှိနဲ့လုံးလုံးဆုံးဆုံးပြန်မို့ရမယ်ဆိုလို့ရှိရင်တခြားအဖွဲ့တွေအပထားအောင်နော်မြန်မာပြည်ရဲ့ peace project ငင်းရိုင်းလုပ်ငန်းစဉ်မှာတခြားနိုင်ငံဘယ်မှမပါဘူးဥပဒေအရအောင်ပြန်ဆုတ်သွားပြီးပြုတ်ပဲရှိတယ်ကောင်းပြီထုံလေးလက်ကောင်းမယ်ရခိုင်မှာလဲနော်ဒီဒုက္ခတွေဒီဘယ်နည်းအဖွဲ့ဆိုလို့ပေါ့ကွာပြန်လာနိုင်မှုဆွတ်ဆွတ်ဆိုလို့ရှိရင်ပြုတ်ကအမခံပေးမှရတော့မယ
်တုတ်ထူးတန်မှန်ဆွန်ကော့ဖျန်ဟာဒီခီးစဉ်တွင်မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့နဲ့တွေ့ဆုံခဲ့တယ်လို့ပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းနိုင်ငံကြီးဝန်ကြီးနဲ့အခြားအကြီးသားတာဝန်ရှိသူတွေကိုတွေ့ဆုံပါတယ်။ဒါ့အပြင်မတ်လ3ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ကူတူပလောက်ဒုက္ခသည်စခန်းမှာဒုက္ခသည်ဘက်ကကုစလေအချို့နဲ့တွေ့ခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုမှာပါတဲ့ American Ranger Solidarity for Peace and Human Rights အဖွဲ့ရဲ့အတွင်းမှူးဦးမောင်ကျော်မြင့်ကတော့ တရုတ်နိုင်ငံဘက်ကအကူအညီပေးဖို့ကာလမှုအချို့ရှိခဲ့တယ်လို့ပြောပါတယ
်။အဓိကကသူကတော့ပထမဆုံးလာပြီးတော့ကျွန်တော်တို့ကိုမင်းသားတို့အလိုက်ဒေါ်လာတစ်ဖက်၅ဒေါ်လာနီးကျောက်တီးပေးမယ်၊ခင်ဗျားတို့ပြန်လာဆိုပြီးတော့ကျွန်တော်တို့မြေးတယ်။ဒေါ်လာ၅ဒေါ်လာနီးကျောက်တော့ကကျွန်တော်တို့ကဒေါ်လာဆိုပြီးတော့ပေးဆိုင်လို့ပါတယ်ကျွန်တော်မှဘယ်တော့မှမလိုဘူး။ကျွန်တော်မှ justice ကျွန်တော်ရဲ့ international security citizenship ကိုသူဟန်ကြတင်ပြီးအဲဂျက်စီဂျယ်လိုအလုပ်ကနေရုပ်ပြင်ပြတာပါလေခင်ဗျာ။အဲကာမသူကအဲကျွန်တော်မှလူရကလူရကွာရဟာဘူးမြန်မာနိုင်ငံမှာသွားပြီးတော့မြန်မာဆိုရနဲ့ယူနိုင်ပြီးတော့ပြန်ဆန်းလို့ရတယ်လို့ဆိုပြီးတော့ကျွန်တော်တို့ပြောတယ်။နောက်တစ်ခုကတော့ဟိုအာဆာနဲ့တက်တက်ပြီးတော့ကျွန်တော်တို့ပါကမေးခွင့်မီးတယ
်။အာဆာနဲ့ပတ်သက်ပြီးတော့ဥပမာကျော်မီတော့မေးတာလားတရုတ်တမကမေးတာလား
။အဆာလို့ပြန်ဆန်းမကမေးတာပါ။အာဆာကဘာဖြစ်ရလဲအာဆာဘယ်မှာလဲအာကြက်လူလေလို့ဆိုတဲ့ကျွန်တော်တို့ဘာကနေလေအဲ့ဒါကမှကျွန်တော်ကအာသာဆိုတော့ကျွန်တော်အင်တာနက်ပေါ်မှာဝင်နေတယ်ကျွန်တော်ဘာလဲတဲ့ကြောက်ကားစကမ်းမှမရှိဘူးဟိုအသူတော့ဟာလှုပ်ရှားနေတာကအခန်းရခိုင်ပြည်နယ်ပါလို့ရခိုင်ပြည်နယ်မှာပဲလှုပ်ရှားနေတာအေးအေးနဲ့ပေါက်နေတာလို့ကျွန်တော်တို့ကျင်းရရှိပါတယ်ကျွန်တော်တို့ဆိုင်းသေးမှာဘင်္ဂလားဒေ့ရှ်မှာရှိဘူးလို့ကျွန်တော်ပြောတာပါတယ
်ဟုတ်ကဲ့အခုကပြောမယ်ဆိုရင်အခုဒီနေရပြောင်းရေးကိစ္စကစီစဉ်နေကြတာနိုင်ငံတကာကလည်းမအောင်မြင်ဘူးတရုတ်နိုင်ငံကကြားဝင်ပြီးတော့အခုညီပေးတဲ့ကိစ္စကအဆင်ပြေလာနိုင်လားဥမောင်ကျွန်မတို့ဘယ်လိုရှိပါလဲ
ဘယ်တော့မှစံပြေမမို့ဘာဖြစ်လို့ဆိုတော့တရုတ်နိုင်ငံကလည်းမြန်မာဆူရပါကရစ်ပြပြီးတော့မြန်မာဆူရရေးထုံးစုချက်ကကွန်ထက်ပေါ်ဖို့တာပဲလို့နေတာ
တရုတ်နိုင်ငံဘက်ကပြန်မဲ့ဒုက္ခသည်တွေကိုငွေကြေးကူညီပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဆူရဘက်ကရောဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပါတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးဒီကူညီကမ်းလှမ်းချက်ကိုဘင်္ဂလားဒေ့ရှ်ဒေသအတွင်းသတင်းချို့မှလည်းဖော်ပြရေးသားပြီးမယ်ရွန်ဂျာဒုက္ခသည်တွေပြောစကားကလွယ်ပြီးတော့တိကျအတည်ပြုချက်တော့ယူလို့မရပါဘူးရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေနေရပြန်ရေးကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူစာချုပ်တွေချုပ်ဆိုနိုင်ခဲ့ပြီးမယ်နေရပြန်ရေးအစီအစဉ်တွေကလက်တွေ့မှာဖြစ်မလာခဲ့ပါဘူးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ရွန်ဂျာဒုက္ခသည်တွေနေရပြန်ရေးဟာဂုဏ်သိက္ခာရှိရှိလုံခြုံမှုရှိရှိနဲ့ဒုက္ခသည်တွေရဲ့သဘောဆန္ဒအတိုင်းဖြစ်ရမယ်လို့ဆိုနေပါတယ်မြန်မာဆူရဘက်ကတော့ရွန်ဂျာဆူရအတုံးနှုတ်ကိုလက်မခံပေမဲ့မြန်မာပြည်ကထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သူတို့ဘက်ကတော့အဆင်သင့်ရှိနေတယ်လို့ပြောနေပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဘဝမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတချိန်တည်းမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်ပုံနာကျွန်းမြို့နယ်အဆက်ကြားမှာလည်းဒီကနေ့တိုက်ပွဲဖြစ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအတွင်းဒေသခံရွာသားတွေကိုလမ်းပြအဖြစ်ခေါ်ယူအသုံးပြုနေတာတွေရှိတဲ့အတွက်လူခွင့်ရီအဖွဲ့တွေကလည်းကန့်ကွက်နေကြပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်အောက်တကန်ကျေးရွာနဲ့ခူလန်ရွာကြားတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့တိုင်းရှင်ပြည်အုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်စန်းကပြောပါတယ
်ခုဖြစ်နေတာကလေအောက်တကန်အထက်မှာခူလန်ရွာနဲ့အောက်တကန်ရွာကြားမှာလို့ပြောတယ်တပ်ကိုခင်းနေတယ်ရွာသားတွေကတော့အောက်တကန်နဲ့ဆိုတော့ဒီနေ့နဲ့အရင်ချစ်ခဲ့တဲ့နေရာလေခူလန်နဲ့ဒီနေ့နဲ့အဲ့ဒီကြားမှာ
မြောက်မြို့နယ်ဖျားကြီးရွာနဲ့မော်ရွာကြားပြီးခဲ့တဲ့တနင်္လာနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံရွာသား2500နီးပါးမြောက်မြို့နယ်စင်ဘောကိုင်းရွာမှာတိမ်းရှောင်နေရပါတယ်။တိမ်းရှောင်ရွာသားတွေနေရပြန်ဖို့တပ်မတော်ဘက်ကပြောဆိုနေပေမဲ့မပြန်ရဲကြသေးဘူးလို့တိမ်းရှောင်လာသူတူဖြစ်တဲ့ဦးထွန်းသိန်းကပြောပါတယ
်။တကယ်လေးလာပါလာနေပါဒီကောရသဒီကဒါမျိုးဒီလိုချက်မဆိုးလို့ဘယ်သူမှမပြန်ရဘူးဒီမှာပဲချက်မှာပဲနေကြတယ်
။ဒါပြင်ကြောက်တော်နဲ့ဘုံလုံးကျွန်းမြို့နယ်ဆက်ကြားတောင်တန်းပေါ်မှာလည်းဒီမနေ့ကနေမွန်လွဲပိုင်းထိလက်နေချင်းငယ်ပြစ်ခတ်တံတွေကျန်းနေရတယ်လို့ကြောက်တော်မျိုးနဲ့ချောင်းတူကြေးရွာသားတို့ကပြောပါတယ
်။တိုက်ပွဲဖြစ်တဲ့နေရာဆိုရင်လည်းပုံမှန်ကျွန်းနေကြတယ်သူတို့ကတုံးနေကြီးမှာဖြစ်ကြတာဒီဟာမိမချောင်းအနားပဲကြတယ်ပြစ်တဲ့ဆက်တဲ့ပန်တွေကကြတော့ကျွန်တော်တို့ရွာရဲ့အောက်ဖက်ကဟိုမြေပြန့်ကရွာတွေဆိုလို့ရှိရင်လိုက်ကြရတယ်ဗျ။ချင်းနိုင်ဝင်တယ်လို့အခုနှစ်နာရီထိကိုလက်နေချင်းကနေကြားရတယ
်။မနေ့ကလည်းမြောက်မျိုးနယ်နဲ့ချင်းပြည်နယ်ပလက်ဝမျိုးနယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မနေ့ကမြောက်ဦးမြို့နယ်လေးမျိုးမြစ်ကမ်းမှာရှိတဲ့ကြောက်ပေါက်ရွာနောက်ဖက်တောင်ကျောဘက်ကိုတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးနှစ်ကြိမ်တိုင်ထိုးစစ်ဆင်တိုက်ခိုက်မှုကိုအေအေဘက်ကခုခံနိုင်ခဲ့ပြီးလက်နက်ခဲယမ်းနဲ့စစ်အုံဆောင်ပစ္စည်းတွေကိုတင်စီရမိခဲ့တယ်လို့ချင်းမြင့်နယ်ပလက်ဝါမြို့နယ်ပြန်စုကြီးရွာနီး900နေကနေ600နေအထိလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ထုတ်ပြန်ရေးသွင်းမှုကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကအရသာတွေပေါ်လမ်းပြအဖြစ်ခေါ်ယူအုံပြုမှုတွေလည်းရှိနေပါတယ်။
ချင်းမင်းနယ်ပလဝမြို့နယ်ကူချောင်းဒေသရှေ့မသိန်းကျေးရွာနေရွာသားသူကိုတမရော်ကနေလမ်းပြဖြစ်ခေါ်ဆောင်သွားစဉ်မြေမြုပ်မိုင်းနေမိတိတ်ဆုံသွားခဲ့တယ်လို့ချင်းလူခွေးရေးဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။စီးရီးပြိပကတွင်အရသားတွေကိုလူသားတိုင်းတွင်အကာအကွယ်ယူတာလမ်းပြဖြစ်ခေါ်ယူသုံးပြုတာမသိဘူးလို့ เช่นลูกคุยพ่อยาตรายตากูเตยรากาเปียวว่าเลยที่ตาเราเห็นบ่เป็นอะไรเป็นยาบ่เนาะแต่ดูสิจ้องตัวได้สิมาดีล้านเจ็ดสิบข้อสองเดียวตาสิเดี๋ยวเนาะเอ้อมันชิดอะไรสิเป็นเช่นอะไรบ่ที่มีปัญหาเป็นอะไรจะยัดตากูลุงว่าล้านเจ็ดมีได้ติดชีวิตดูเข้ากูปีอันนี้ได้ติดชีวิตขอร้ายได้เป็นอะไรที่มีที่ลูกคุยมีได้ลุงว่ามีชีวิตดูบ่เนาะอันนี้เป็นเช่นยังมาเยอะตากูลุงว่ามาตัดติดชีวิตอะไรเป็นอะไรเยอะตัวขับบ่เนาะ
သမရကနေလမ်းပြဖြစ်ခေါ်ဆောင်သွားတဲ့ဦးအောင်လုံးဟာဖေဖော်ဝါရီလ29ရက်နေ့ရခိုင်လက်နက်ကန်တပ်ဖွဲ့အေအေထောင်ထားတယ်လို့ယူဆရတဲ့မြေမြုပ်မိုင်းနေမီလို့တည်ဆုံသွားတဲ့အတွက်ခမောင်းဝပြူဟာရုံးကနေနှစ်နာချီလာရောက်ယူဆောင်ဖို့မလ၃ရက်နေ့မှာမိသားစုဝင်တွေကိုအကြောင်းကြားထားတယ်လို့ကိုသေးရာကပြောပါတယ်။မြမတမရုံနဲ့ရခိုင်လက်နက်ကန်တပ်ဖွဲ့အေအေတို့တိုက်ပွဲဖြစ်ပွားတဲ့ဒေ
ဒီလိုတိတ်ဆုံးပြီးနှုတ်တန်ရာရရှိခဲ့ပါတယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကန်တပ်ဖွဲ့အီအီတို့တိုက်ပွဲဖြစ်ပွားခဲ့တဲ့ချင်းပြည်နယ်ဘက်မှာတပ်မတော်ဘက်ကတိုင်းရင်းစည်ရင်တိုးချဲအားဖြစ်တင်ထားတယ်လို့ရခိုင်ပြည်နယ်ဘက်မှာလည်းအင်အားရှစ်ထောင်ခန့်တိုးချဲဖြစ်တင်ထားတယ်လို့စစ်ရေးကဲခတ်သူတွေကဆိုပါတယ်ဒီလိုအင်အားဖြစ်တင်ထားတဲ့အခြေအနေကြောင့်တိုက်ပွဲတွေဆ
င်ရေးမှူးကြမ်းကြားဒီပါတီပူးပေါင်းကော်မတီမှဆွေးနွေးရေးကိစ္စဘက်ကိုအလှည့်ပေးချင်ပါတယ်။စစ်ကောင်ရေးပါတီကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှူးကြမ်းကိုလွှတ်တော်မှသီးသန့်မဆွေးနွေးဘဲအခြေခံဥပဒေပါပြဋ္ဌာန်းချက်အားလုံးကိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီမှပြန်လည်သုံးသပ်ဆွေးနွေးမယ်ဆိုတဲ့အပေါ်စစ်ကောင်ရေးပါတီကလက်မခံပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်261အရပြည်내နဲ့တိုင်းဝန်ကြီးချုပ်တွေဟာတမရရဲ့လွှမ်းမိုးမှုရှိနေတာကြောင့်ဒါကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့စစ်ကောင်ရေးပါတီကယူဆပါတယ်။ဒီမူကြမ်းကိုပူးပေါင်းကော်မတီမှဆွေးနွေးဖို့ဆိုတာကလည်းအချိန်ကြာမြင့်နိုင်တယ်လို့မြင်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်ခွင့်နဲ့ပတ်သက်တဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှန်216ခါဝေးကငယ်ကာကြီး9စားရဲ့ပုံမှန်ပြင်ဆင်မှုအတိုက်ခံပြည်ခံမျိုးပါတီကကျောင်းလွတ်တော်ကိုယ်စားလှယ်ပါဝင်ပြောင်စုလွတ်တော်ကိုယ်စားလှယ်143ကဖေဖော်ဝါရီ10ရက်နေ့ကပြောင်စုလွတ်တော်ကိုတင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းတာကိုဖွဲ့စည်းပုံပြင်ဆင်ပူးပေါင်းကော်မတီကတော့အခြေခံဥပဒေပြဋ္ဌာန်းချက်အားလုံးကိုသုံးသပ်ပြင်ဆင်မှုလှုပ်ဆောင်နေတာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်နေတဲ့နေရာမှာအခုပုံမှန်261ကလည်းပါဝင်မှာဖြစ်လို့တပေါင်းနဲ့ဆင်းရဲဖို့တင့်လျော်ကြောင်းသဘောထားမှတ်ချက်ပေးခဲ့တာပါ။ဒါပေမဲ့ဒီလိုတပေါင်းနဲ့ဆောင်ရွက်တာကအချိန်ကြာနိုင်တဲ့ကြောင့်တိကျဆင်းရဲအတည်ပြုတာမျိုးဖြစ်စေချင်တာလို့ပြည်ကံမျိုးကြောင်းကုန်လူတော်ကိုယ်စားလှယ်ဦးတိန်ထွန်းကပြောပါတယ်။
အဲဒီလိုပြောရရင်တော့ကျွန်တော်တို့မြင်တာကတော့ဘာမြင်လဲဆိုတော့ဒီဥပဒေကကျွန်တော်တို့ကထွက်တော်လေးရောက်လာပြီ။ဥပဒေကပူးပေါင်းကော်မတီကလည်းကျုပ်နိုင်ပြီဆိုရင်ကျွန်တော်တပတ်တစ်ပတ်တုန်းကဒီဥပဒေကအောင်မြင်သွားလို့ပေါ့ဗျာ။အောင်မြင်တော့မြန်မြန်ဆက်ဆံလုပ်လို့ရတာပေါ့ဗျာ။ဘာသာရေးကိုကျွန်တော်တို့ဟို55ဦးတွေကိုထည့်လိုက်ဆို55ဦးကဘလောက်ပြီးမှမသိဘူးလေတစ်ကတည်းကပြီးတော့459ခုတိပုံပါမအားလုံးကိုတစ်ခုချင်းလေးလာမယ်ဆိုတဲ့အခါကျတော့ဒါလည်းတူတူလည်းမသိနိုင်ဘူးအတော်အများကြီးညင်ညာမယ်ကြီးကြမယ်လုံးကြမယ်ဆိုအများကြီးကြာသွားလိမ့်မယ်ကြီးကြာသွားမယ်ဆိုတော့ကျွန်တော်တို့ဒီတစ်ချောင်းတဲ့ကကျွန်တော်တို့ကမင်းမဆန်းဆန်းသွားကျင်တာပေါ့မင်းမဆန်းဆန်းသွားကျင်မှပြောရတော့ဒီအခွင့်အရေးတွေရလာမယ်လေအဲ့မှရအခွင့်အရေးတွေပုံပုံရလာမယ်ပေါ့နော်
ဒီတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တင်မြှောက်တဲ့အခြေခံဥပဒေပုံမှန်261ကိုပြင်ဆင်ဖို့တင်သွင်းရတာဟာ Federal Democracy မှာအစိုးရနှစ်ရက်ရှိသမီးပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေဟာတမရရဲ့လွှမ်းမိုးမှုရှိနေတဲ့အတွက်အခုလိုတင်ရတာလို့ဆိုပါတယ
်။ကြိုက်ကြဲမကြိုက်ကြဲကြဲဒီမင်းတိုင်းလွှတ်တော်ကိုယ်ကြီးကြိုက်ကြဲမကြိုက်ကြဲကြဲဒီတော်ရအတိုင်းခံတာ။ဒီကြောင့်ပြည်နယ်ကတော့ဒီပြည်နယ်တိုင်းလွှတ်တော်ကိုယ်ကြီးရတဲ့ပြီးတော့သူ့ပိုင်ပြီးရွေးချယ်ပြီးတော့တင်လိုက်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်တမရခန့်ပေးရမှာ။အဲ့တော့လုံလိုက်လို့ရှိရင်လုံးလက်လက်ဒီနေ့တိုင်းဝန်ကြီးချုပ်တွေလုံးလက်လက်ပြောရပါတယ်။တကယ်လည်းအစိုးရနှင်းတွေကလည်းပြည်ပြင်းဖြစ်သွားပြီ။ပြောရတော့ Federal Democracy တွားတဲ့ဆမှာအနည်းဆုံးအစိုးရနှင်းရရှိရမယ်။ဒီလိုမျိုးပြောဒီနေ့တိုင်းဝန်ကြီးချုပ်တွေကတော်တော်ရဖြောင်းမှုရှိနေတယ်ဆိုတော့အားမကြီးအောင်တော့ဟိုလုံးလုံးမရဘူးလို့။တော်ရတော့ကျွန်တော်တိုင်းရင်းသားတွေလည်းလုံးလက်လက်လုပ်ရအောင်ဒီနေ့တိုင်းဝန်ကြီးချုပ်တွေလည်းတကယ်ကိုအလားဘုံဘုံဒီနေ့ကြောပါသွားအောင်ဆိုပြီးကျွန်တော်ဒီပုံမှန်ကိုလည်းဦးစားပြီးတင်တယ်
။လ Lesson Hanshi for even Chicken Uri Puma Nichaud Yagaro, Dinah Pina Winnie Jodigo, Nangaro Tamaraga Day, Yuce, Tamara Pibi, at that Dosangani, Chico can Ludo Madrid, Yuce, Kanyama Pibare, Tao Pinsimuda Mujangu, Changhain Padia, Usan Tinabi, Timujangu, Pianu Lutoma, Sinigun Tonsun Yava, Together, Luto, Dima Sinigun Yausuino, Lutoma Tao in Season Pokurigo, Pilchao, Tonsu, Losan Nane, Suyole, Changhain Padiga, three big Piosu Tavarek, Mia.
ကိုထက်အောင်ခပ်ပြောပြခဲ့တာပါရှင်မြန်မာနိုင်ငံမွန်ပြည်နယ်နဲ့နေချင်းထိစပ်နေတဲ့ထိုင်းနိုင်ငံရဲ့အမျိုးသားတစ်တော်ကျွန်းဝိုင်းမှာအမဲလိုက်ခဲ့တဲ့မြန်မာနိုင်ငံသားတဦးထိုင်းတရားရုံးကထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကရှားပါဝဲဝင်ကိုပြစ်ခတ်မှုနဲ့မခံသေးရမြို့နယ်အုပ်ချုပ်ရေးမှုအပါအဝင်အမှုနဲ့ဆက်ဆက်သူ
ဒီတော်ကျွိုင်းအတွင်းမှာ2018ခုနှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့ရှားပါဝဲဝင်ကိုပြစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်နေရတဲ့မခံတရားမျိုးနဲ့အုပ်ချုပ်ရေးမှုနဲ့အပေါင်းပါ73ဦးကိုမလာ6ရက်နေ့ကပြစ်ဒဏ်အတည်တည်ချမှတ်ခဲ့တာပါထောင်ဒဏ် 15ရက်ကနေထောင်ဒဏ်9နှစ်အထိအတည်တည်ချမှတ်ခဲ့ရမှာပြစ်ဒဏ်အမြင့်ဆုံးဖြစ်9နှစ်နဲ့2လကြာခံခဲ့ရတဲ့တရားခဏကတော့ကရင်တိုင်းရင်းသားတာတာဖြစ်ပါတယ်ထောင်ဒဏ်အပြင် ငွေဒဏ်အဖြစ်ဘတ်ငွေ9သိန်းကျော်ကိုလည်းပေးဆောင်ရမှာပါတရားခဏတာတာကတော့သူ့ကိုဆွဲဆိုခဲ့တဲ့အမှုရှစ်မှုအားလုံးကိုတရားရုံးကအမိန့်ချမှတ်ခဲ့ပါတယ်နိုင်တာတာကိုအမဲလိုက်ခိုင်းခဲ့သူအဓိကတရားခဏအုပ်ချုပ်ရေးမှုဝချရာချိုင်းနဲ့တရားခဏ9ဦးကတော့အမှုကိုညှင်းဆို့ထားပြီးဆက်လက်တရားရင်ဆိုင်နေဆဲဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်တရားခဏ၄ထဲမှာထပ်ပြေးနေဆဲ ဒီကနေ့ကျွန်တော်တို့ကိုခန့်ခွင့်နဲ့ပတ်သက်တဲ့ဖွဲ့စည်းပုံခြေရန်ဥပဒေပုံမှန်နှစ်ချက်ကြောင့်ကြေကြေကြေဒီဝဒမရတာဒီမှာကျွန်တော်တို့ရန်စစ်ကိုယ်တိုင်ကကန်ချနာပူရီတရားရုံးမှာတက်တည်အဖြစ်အကူအညီရောက်ထွက်ဆိုသွားခဲ့ပါတယ်။ပြစ်မှုကျူးလွန်ခဲ့တဲ့တရားခဏနဲ့ပတ်သက်ပြီးတရားခဏအားလုံးဆက်လက်ဦးဖြစ်ပြီးဥက္ကရောထွက်ပြေးနေသေးပဲလို့ဆိုပါတယ်။တရားခဏဒီဟာတားမြစ် ကျွန်တော်တို့ကိုမင်းသားတို့အလိုက်ဒေါ်လာ
ကချနာဗူရီခရိုင်စံရုပ်အမျိုးသားတတော်ကြွိုင်းဟာမြန်မာနိုင်ငံမွန်ပြည်နယ်နဲ့နယ်နိမိတ်ချင်းဖြစ်သက်နေတဲ့နေရာလေးဖြစ်ပါတယ်ရှင်။တော်တာရှင်များရှင်မွတ်လာရှိရနေ့ဟာပြည်ပြည်ဆိုင်ရာမြို့သမီးများနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်မြို့သမီးတွေပေါ်နိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေ့ရှိတတ်တဲ့မြန်မာနိုင်ငံမှာမြို့သမီးတ
ရမျိုးသမီးများနေ့အထူးစီစဉ်ဖြစ် VOA ရဲ့စနေနေ့ညတရိုင်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိန်းများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။စနေညထားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ရဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရစေ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိ 9.32 မီတာ 30.40 48အပြင် ဒုတိယနိုင်ငံဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေထဲမှာကိုဝင်းမင်းရဲ့ကြမ်းမာရေးဦးအောင်ခင်ရဲ့မြမအရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာခန္ဓာမှာတော့ချင်းပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုအနားယူဖို့ညွှန်ကြားခဲ့တာနဲ့ပတ်သက်လို့မင်းတက်မျိုးအရက်ဖက်အဖွဲ့အစည်းတွေကဘယ်လိုတုံ့တက်ကြပါသလဲ။
ကနေဒီတော့ကျေရာကျေရာတကယ်မွေးတာဒီပေါ်ညာမရှိဆိုလို့ရှင်တော့ဘာလို့ဒီလိုဒီလိုတိုင်ကြားထားလို့ဒီစားကို
ကိုမန်အောင်မြတ်ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးကစိတ်ဝင်စားစရာသတင်းလွှာတွေနားဆင်ရမှာပါအခုရင်ဆုံးတော့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ကျမ်းမာရေးနဲ့ညီညွတ်တဲ့အရေးပြဖြစ်အောင်ထိမ့်သိမ့်မှုအခြေခံအပိုင်း2ကိုနားဆင်ရမှာပါမြန်မာပြည်သူတွေဟာအရေးပြကျန်းမာရေးထိန်းသိမ်းဆောင်ရှောက်ရမှာလိုက်နာရမယ့်အချက်တွေမှာအားနည်းချက်တွေရှိနေကြပါတယ်။ဘလို့အားနည်းချက်တွေပါလဲ။အရေးပြကျန်းမာရေးအားကောင်းအောင်အဓိကပြုပြင်ထိန်းသိမ်းရမယ့်အချက်တွေကိုမြန်မာနိုင်ငံအရေးပြအထူးကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ရေပြားစီစီဆရာဝန်ကြီးဒေါက်တာသဝင်းခင်ဗျာကျွန်တော်တို့ဒီအရေးပြားထိမ့်သိမ့်ခြင်းအခြေခံအကြောင်းကိုပြီးခဲ့တဲ့ဘက်ကပြောခဲ့ရမှာဒီအရေးပြားစိုးစောရေးကျဆင်းစေတဲ့အခြေအနေတွေနဲ့ဒီအရေးပြားထိမ့်သိမ့်မှုပစ္စည်းတွေ skin care product တွေပေါ့ဆရာနော်အဲ့ဒါတွေကြောင့်ကျွန်တော်အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ဒီလိုက်နာမှုအဓိကအားနည်းနေတာတွေနဲ့နောက်ထပ်အရေးကြီးတာတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရဲ့အတွေ့အကြုံရဒီရေပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ဘလို့လိုက်နာမှုတွေကအဓိကအားနည်းနေတာကိုတွေ့ရလဲဆရာရေ
ဟုတ်တယ်အဲ့ဒါလေဒီလိုပေါ့ဥမာကကြည့်ရများတာတော့ဥမာအသက်10နှစ်နဲ့13နှစ်အရွယ်ဒီကောင်ပေါ့လို့ရွယ်ဒီပေါ့နော်ဟိုတင်းကြီးချခေါ်တော့ပေါ့ဒီကြီးစားပြည့်တဲ့အရွယ်မှာဝတ်ချင်အဆပ်ပေါ်လာတဲ့လေသူအဲ့ဒီအရွယ်ကတိတ်တမလားရင်နေဦးဒီသူကိုယ်ကိုဘာမှမသိဘူးဘလားဘကြောင်နဲ့သိသိမဝင်စားဘူးအဲ့တော့သူကတကူပဲရှိတယ်သူကမှန်မှန်ကြည့်ပြီးတော့အဲ့ဝတ်ချင်တွေကိုလည်းနဲ့ဒီဓာတ်ရုပ်ဖြစ်တော့ဓာတ်ရုပ်အဲ့လိုမျိုးလေးအရင်လုပ်ကြရကြအဲ့လိုလုပ်လိုက်လို့ဟိုသွားအခုပျောက်သွားခြင်းနည်းနည်းအဲ့တော့ညှစ်ပလိုက်တယ်ချစ်ပလိုက်တယ်နော်အဲ့လိုဆိုပျောက်သွားပြီလို့ထင်ကြတယ်တကယ်တော့အဲ့ဒါကမကောင်းတဲ့အကျင့်ပဲမကောင်းတဲ့လုပ်ရပဲတကယ်တော့အဲ့လိုညှစ်လိုက်တဲ့အတွက်ဝတ်ဆိုင်မှာရှိတဲ့ပိုးတွေကပေါ်မှာအထက်အောက်ဘေးဘက်တွေအကုန်ပြန့်ကုန်လိုက်တဲ့အရင်ညှစ်လိုက်တဲ့အတွက်ကြောင့်မဟုတ်ဘူးအသားကောင်းတွေမှာပါသွားပြီးတော့ဟိုအပေါက်ဖြစ်လာတယ်ငါးရုပ်ဖြစ်လာတယ်ပြီးရင်အသစ်ပြန်ဖြစ်စေတယ်အဲ့တော့အဲ့ဒီဥစ္စာကမကောင်းဘူးဆိုတာတော့ပြောကြတယ်
ဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောဒီအရေးပြထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အားနည်းနေတာလည်းရှိတယ်ပါဆရာရေ
နောက်တစ်ခါအသားချောက်တဲ့လူတွေအသားချောက်တဲ့လူတွေတော်များရှိတယ်အဲ့တော့အသားချောက်တဲ့လူတွေကလူအလို့လာပြရဲလိမ့်မှုစီးပြီးတဲ့အခါမှာသူကမင်းတော်ရင်ပြန်ပြန်ရောက်လာကြတယ်စိတ်ကမခံနိုင်တော့အားအဲ့ဒါတိုင်းလိုက်တာဘလို့ဖြစ်သွားတယ်အရန်ပူပြီးတက်လာတယ်အရန်ရားတယ်အရန်ဆက်တယ်အဲ့လိုမျိုးပေါ့အဲ့တော့ချောက်တဲ့အသားကြီးကစိတ်ကမခံနိုင်ကြတာမျိုးဖြစ်တတ်တဲ့အတွက်ကြောင့်မလို့ဟိုလောဘမလို့ဖြည်းဖြည်းဖြည်းဖြည်းနဲ့နည်းနည်းနည်းနည်းချင်းလင်းရင်တက်တာလာမှာပါလို့ပြန်ပြီးတော့ပြောရတယ်။တောင်းတခါဟိုအစီပြန်တဲ့လူမျိုးတွေပေါ့အစီပြန်တဲ့လူတွေဆိုရင်လည်းအမေကပစ္စည်းအခုတော့ဒီဆောင်တွေကလည်းပြောတယ်မင်းတွေပါတွေမှာလည်းဒီတရားမျိုးစုံမှာလည်းပြီးရတဲ့အခါကျောင်းဒီကပစ္စည်းတွေတုံးကြတယ်။ဒီကပစ္စည်းဆိုတာအထက်ကိုစိတ်ဝင်သွားတာမဟုတ်ဘူး။အပေါ်မှာပဲတင်နေတော့ဗမာမျိုးလိုမျိုးကြတော့ဖြေးပူပြန်တဲ့အစီပြန်လို့အဆင်မပြေဘူးဆိုရင်မတုံးကြဘူး။အဲအဲ့လိုမျိုးဆိုရင်တော့ဒီကပစ္စည်းကိုအစီမပါရဟာရေးသုံးဖို့ဒါမှမဟုတ်လေဒီကပစ္စည်းလိမ့်ရင်တဏ္ဍာထလိမ့်တာမျိုးနှစ်ခုရောပြီးတော့ခြောက်သွားအောင်လိမ့်တာမျိုးလုပ်ဖို့ပြောရတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဘလို့လိုက်နာမှုတွေအဓိကအဖြစ်ပေါ့နော်အားနည်းနေတာကိုတွေ့ရတယ်ဆရာကြီ
းနောက်ထပ်အဖြစ်များတာကတော့အရင်ပထမတစ်ခေါက်လဲစမ်းသပ်ခြင်းမှာလေကျွန်တော်တို့ပြောခဲ့တယ်ဒီမလိုအပ်ဘဲနဲ့စကင်ကြီးပစ္စည်းတွေအထူးမြတ်ဆက်ပြားလိုအားမျိုးတွေကို င်းချင်းနေတုံးတာပေါ့နော်ကျွန်တော်ဈေးကွက်ထဲမှာလည်းပြင်းတာတွေတွေ့ဈေးလျှော့ရောင်းနေအောင်နောက်တစ်ခါပို့ပြီးတော့ဟိုအခုကလူတွေကရေချိုးလိုက်ရင်အသားကြီးက6ဝီမျက်နှာကြီးဆိုတင်းသွားမှဆိုပြောင်းနေလို့လူတွေကခံစားကြတယ်ဗျအမှန်အဲ့ဒါမဟုတ်ဘူးအရင်ကျင်းတဲ့ပစ္စည်းတွေကိုလိုရာနဲ့ပို့ပြီးအတုံးများနေတယ်လို့ဒါတွေ့မြင်ရတယ်အဲ့ဒါလည်းမကောင်းဘူးနောက်တစ်ခုကတော့မတုံးတဲ့ပစ္စည်းတွေကိုတုံးတာမျိုးဥမာလင်းစည်းတွေလွယ်လွယ်နဲ့တခုခုဖြစ်တာနဲ့ဝယ်ပြီးတော့လင်းကြတာပေါ့နော်အဲ့လိုမျိုးလွယ်လွယ်ဝယ်လို့ရတဲ့လင်းစည်းတွေကပြည့်ပြင်းတဲ့ပစ္စည်းတွေထည့်ထားတယ်နံပါတ်1တစ်မျိုးပဲအစား2မျိုး3မျိုး4မျိုးရောပြီးတော့ထည့်ထားတယ်ထည့်ထားတဲ့အတွက်ကြောင့်မို့လို့ဒီထွက်ဆိုးချိုးအရန်ဖြစ်နိုင်တယ်ဖြစ်လဲဖြစ်ကြတယ်ဆိုတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီရေပြားထင်းသိမှုအခြေခံနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဟုတ်ကဲ့နောက်ဆုံးကတော့ဗျာပထမဆုံးပြောရတဲ့ချက်ကိုပဲကျွန်တော်ကဟိုဟိုင်းလိုက်လို့ပြန်ပြောချင်တာပါရေပြားထင်းသိမှုအခြေခံဆိုတာရေပြားရဲ့ဆွမ်းဆောင်ရင်ကောင်းအောင်လုပ်တာပေါ့နော်ဆွမ်းဆောင်ရင်ကောင်းဖို့အတွက်ရေပြားရဲ့လုပ်ငန်းတောင်ကောင်းရမယ်ပစ္စည်းမှုနေရမယ်နော်နောက်တစ်ခါရေဆိုးတက်ထင်းပြရမယ်အစီအလာပြန်ဖြည့်ပြရမယ်အဲ့တော့ရေပြားရဲ့ဆွမ်းဆောင်ရင်ကောင်းဖို့အတွက်ဆိုရင်နံပါတ်1နေ့စဉ်ပုံမှန်ဆန့်ကျင်ရေးလုပ်ဖို့လိုပါတယ်ဟိုကျွန်တော်ခုနပြောသလိုစပြပြင်းပြင်းသုံးကြရဲဆိုတော့တခါဆက်ရမတိုက်ပဲနဲ့ကြည်တာအဲ့လိုလည်းမဟုတ်ဘူးအဲကိုနဲ့တင်းတော်တဲ့စပြကိုကျွန်တော်ကလင်စာကိုသုံးပြီးနေ့စဉ်ပုံမှန်တန်ချင်းလေးလုပ်ပေးပါပြီးရင်ရေကအဆိုရရှိနေဆွမ်းဆောင်ရည်ပိုကောင်းတဲ့အတွက်အဆိုရတင်ကိုရေဆိုရတင်ခရင်တို့မွိုင်းချရိုက်စာတို့ပုံမှန်လေးလိမ့်ပေးပါအဲအဲ့ဒါကရေကလုပ်ငန်းတောင်းလေးကောင်းအောင်ပေါ့နောက်တစ်ခါအရေးပြားပစ္စည်းမှုနည်းဖို့အတွက်ကျွန်တော်တို့ကတန်းနိုင်သလောက်ကာပါပေးရမယ်။ဘာလို့ကာပါပေးရမလဲဆိုတော့နေသားလင်းသေးကိုတောင်းရမယ်။မျက်နှာဆိုမျက်နှာအတွက်ကိုယ်ခန္ဓာဆိုကိုယ်ခန္ဓာအတွက်နေသားလင်းသေးကိုငငယ်ကလေးကစတုံးပေးကြပါဘောနော်။ယောက်ျားဖြစ်စီမိန်းမဖြစ်စီ။ဒါဖြစ်ဆိုပမာကြီးကဒီအောင်ကြီးရန်ကျန်းလုံးရောက်ကြီးရန်ကျင်းတဲ့တိုင်းကြီးဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီဟာတွေတုံးဖို့လိုပါတယ်။ဟိုနောက်အသားကိုယ်ခန္ဓာအတွက်ဆိုလိုရှင်းလင်းပေးမယ်။နောက်နောက်အုတ်ထုတ်ထုတ်ထီးကိုစောင်းတာမျိုးအဲ့လိုမျိုးပေါ့နော်လုပ်ရမယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီရေပြားထင်းသိမှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်အရေးတကြီးပြောချင်တာရှိသလားဆရာကြီ
းနေကမျက်မှန်တက်တဲ့အကျင့်ပေါ့နော်ကျွန်တော်တို့မြန်မာပြည်မှာဆိုရင်နေကမျက်မှန်တက်တဲ့အကျင့်ရန်နေဒီဘဝမှာရောက်နေရင်ဒီကြုံတဲ့အခါကျရင်ကြည့်လိုက်ပါနိုင်ငံများသားတွေတွေ့တဲ့အခါကျရင်သူတို့ကလူကြီးပြည်နေနေပြည်သူတို့အပြင်တွေ့ရင်နေကမျက်မှန်တုံးတဲ့အကျင့်ပုံများတယ်သူတို့သိတယ်တို့ရဲ့မျက်လုံးကိုအစာကကွယ်ရမယ်ဆိုတော့တို့သိတယ်ကျွန်တော်တိုင်းပြည်မှာတော့မျက်လုံးကိုလည်းကကွယ်မှုနေတယ်နေတဲ့ခါကျတော့မျက်လုံးမှာတိမ်နေဖြစ်တာတွေအရန်ပေါ်တယ်အသက်50 60ဆိုမကွယ်ရတဲ့ခြေဦးအဲ့လိုမျိုးပုံစံမျိုးတွေဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီရေပြားထင်းသိမှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်ပြောချင်တာတွေရှိသေးလားဆရာ
တစ်ခါတလေကျတော့အဲ့လိုမျိုးလုပ်ပေမဲ့အသက်ကြီးတာနဲ့အများအသားရည်ပစ္စည်းတော့ရှိနေတာပေါ့အဲ့ဒီအတွက်ကိုလိမ့်ကျင်နေဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့လိုအပ်တဲ့ဟိုအသားကိုပြန်ပြုပြင်တဲ့လိမ့်သေးတွေလုပ်တဲ့နည်းတွေတောက်သေးတွေသုံးဖို့လိုပါတယ်နောက်ဆုံးအနေနဲ့ကတော့ဆေးလိမ့်မတောက်ဖို့လိုပါတယ်ဆေးလိမ့်ကရေပြားရဲ့ဆွမ်းဆောင်ရုပ်ထူးခြားဆင်းစေတဲ့ရေပြားသွေးလည်ပတ်မှုအနှောင့်အယှက်ပြည့်တဲ့အတွဲကြောင့်မလို့အဲ့ဒါတွေကိုရှောင်ရှားဖို့လိုပါတယ်ဆိုတာနောက်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆရာဒီစိတ်ဖြစ်စီမှုအနေထားကိုရော
ဟိုစိတ်နဲ့ကိုယ်နဲ့ဆိုတာနှစ်ခုလုံးကဆက်ဆက်နေတာပေါ့အဲ့ဒီတော့စိတ်ဖြစ်စီမှုများရင်ဒီအရေးကြီးတယ်မကောက်ကိုခန္ဓာတစ်ခုလုံးကမကောက်အဲကြောင့်လို့စိတ်ပြည့်စုံမှုကတော့စိတ်ပြည့်စုံမှုရှင်းချရစီတဲ့ဒီလမ်းတွေကိုတိုင်းနာပြီးတော့ဟိုလေ့လာပြီးတော့ပေါ့နော်ဟိုအသက်ရှင်သေခြင်းလမ်းလုပ်တာတရားထိုင်တာမျိုးတို့ယောဂလုပ်တာမျိုးတို့အဲအဲ့လိုမျိုးလေးတွေကိုတော့တိုင်းနာဆောင်ရွက်သင့်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကဝင်းမင်းစီစဉ်တက်ဆက်ပြနေတဲ့ကြမ်းမကြီးအစီအစဉ်ကိုအခုလိုကြာသာပတိနေ့ညအတိုင်းမှာအသစ်နားဆင်နိုင်ပြီးမနေ့ဖန်မနေ့မှာတော့နောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်ပါပါရှင်။အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်။ကိုပိုင်ရန်ပုံငွေအများဆုံးတင်စီထားတဲ့နိုင်ငံပိုင်ရေနံနဲ့သဘာဝတံငွေလုပ်ငန်းအကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ဘာဘောကနိုင်ငံပိုင်ရေနံကုမ္ပဏီတွေထဲမှာကိုပိုင်စည်းတိုင်းရန်ပုံငွေအများဆုံးလက်ကင်ထားသူဟာမြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းဖြစ်ပါတယ်။ပြည်ပငွေဟာလုပ်ငန်းအတွက်လိုအပ်တဲ့ဗန္ဒငွေတွေပုံမူများများနေကြအောင်အန်ဒရူးဘောင်ဝါနဲ့အပေါင်းပါတစုရေးသားပြုစုတဲ့စာရမ်းမှာဖော်ပြထားပါတယ်။2016နှစ်ကုန်အထိနိုင်ငံပိုင်ရေနံဓာတ်ငွေလုပ်ငန်းရဲ့ပြည်ပစီးရင်မှာကြက်ငွေ ငါကြတမှာ၄ထရီလီယံသို့မဟုတ်ကျန်ငွေတန်ပေါင်း၅000ကျော်ရှိကြောင်းသိရပါတယ်။လက်ကျန်ငွေအများစု၄ထရီလီယံကျော်ကိုရန်ကုန်ရုံးမှာထားပြီးတန်ပေါင်း၉000ကျော်ကိုနေပြည်တော်ရုံးမှာထားပါတယ်။ရထဲမှာရှိတဲ့ငွေသားပမာဏဟာလုပ်ငန်းတစ်ခုလုံးရဲ့ကွန်ဗင်းဆာအသုံးပြုမဲ့ညီများတယ်လို့ဆိုပါတယ်။ရန်နံတန်းငွေလုပ်ငန်းဟာအသက်အင်းအမြင့်ရဲ့25ရာခိုင်နှုန်းကိုဝင်ငွေကုန်အဖြစ်ပေးဆောင် ရဂိုင်နှုန်းကိုကိုပိုင်ငွေအဖြစ်သိသိတာပါပဲ။ဘယ်စင်းရင်းအရာဒီလိုခွဲဝေသုံးဆွဲတယ်ဆိုတာကတော့ပေါ်ပြနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ကန်းလွန်တန်းငွေကရတဲ့အမြတ်ငွေအပေါ်မှာအခြေခံပြီးပေးပွင့်နေပုံရပါတယ်။ကုန်းတွင်းရင်နယ်လုံအားဟာအရှုံးပေါ်နေတာမို့အခွန်ဆောင်နိုင်ဖို့မရှိပါဘူး။
နိုင်ငံပိုင်ရေနံတန်းငွေလုပ်ငန်းရဲ့ဝင်ငွေကိန်းဂဏန်းကိုပုံမွင့်လင်းလင်းစီစစ်နိုင်ဖို့ခက်ခဲတယ်လို့ဆိုပါတယ်။ရေနံတန်းငွေလုပ်ငန်းရဲ့ဘတ်ဂျက်ဦးစီးဌာနကပေးတဲ့ဝင်ငွေကွန်နဲ့ပြည်တွင်းအခွန်ဦးစီးဌာနကလက်ခံရရှိတဲ့ဝင်ငွေကွန်ကိန်းဂဏန်းတွေဟာကန့်ညီမှုမရှိဘူးလို့အင်ဒရူးဘာဝါနဲ့အဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ကုန်သွယ်ကွန်မှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်။နိုင်ငံပိုင်ရေနံတန်းငွေလုပ်ငန်းမှာဝန်ထမ်းဥယျာဉ် 16,000 ကျော်အထိခန္ဓာပိုင်ခွင့်ရှိပေမဲ့11,000ကျော်သာခန္ဓာရသေးတယ်လို့ဆိုပါတယ်မန်နေဂျာနဲ့နေစားလူသားအပါအဝင်ပြမျှလစာဟာကျပ်3,000ကျော်ရှိပြီးညွှန်ကြားရေးမှူးလစာဟာကျပ်5,000နဲ့အခြားခန်းစားခွင့်တွေရှိပါတယ်ပင်စင်အတွက်ကုန်ကြဆိတ်ဟာဝန်ထမ်းလစာကုန်ကြဆိတ်ထက်၄စားလောက်ပိုများနေတယ်လို့သိရပါတယ
်ဒါပေမဲ့အဒီဝီဆိုင်ရာကနိုင်ငံပိုင်လုပ်ငန်းတွေမှာပြီးတဲ့လစာနဲ့နှိုင်းယှဉ်ရင်တော့မြမရေနံဓာတ်ငွေလုပ်ငန်းရဲ့လာဇာငွေဟာမဖြစ်စလောက်သားမြမရေနံဓာတ်ငွေရဲ့ဝန်ထမ်းဥယျာဉ်ရောဝင်ငွေရောတူညီတဲ့နိုင်ငံခြားကုမ္ပဏီကဝန်ထမ်းတွေကတော့မြမတဲ့အစာပေါင်းများစွာပုံမူရရှိပါတယ်ဝန်ထမ်းလာဇာနေပါမှုဟာအဂတိလိုက်စားမှုကိုထောက်ခံအားပေးတဲ့ပတ်ဝန်းကျင်ကိုဖြစ်ပေါ်စေပါတယ်မြမရေနံဓာတ်ငွေလုပ်ငန်းရဲ့ဘတ်ဂျက်ကိုကြက်ငွေနဲ့တတ်မှတ်ပြီးနဲ့ချေယူထားတဲ့ငွေကတော့အမေရိကန်ဒေါ်လာဖြစ်နေတဲ့အတွက်ဒေါ်လာငွေဈေးတက်တဲ့အချိန်မှာဆုံးရှုံးတာတွေ့ရပါတယ်။ပြည်သားရန်ပုံငွေလက်ကျန်ကိုမြန်မာကျပ်ငွေနဲ့ထားရှိရမယ်ဆိုတဲ့စီမံကြောင့်ရန်ပုံငွေတန်ဖိုးဟာနှစ်စဉ်လျော့နေမိပြီးဒေါ်လာ3,000ကျော်ဆုံးရှုံးနေလာခဲ့ရပါတယ်
။နိုင်ငံပိုင်မြန်မာရေနံဓာတ်ငွေလုပ်ငန်းမှာကမ်းလွန်ဓာတ်ငွေရောင်းချမှုကြောင့်ကိုယ်ပိုင်ရန်ပုံငွေအများအပြားရှိပေမဲ့နှစ်ပေါင်းများစွာငွေကြေးအမြောက်အများချေးယူခဲ့တာကြောင့်ပေးဆပ်ရမယ့်ချေးငွေကျပ်1.8 trillion သို့မဟုတ်ကျပ်တန်းပေါင်း2,000,000,000,000နီးပါးရှိနေပါတယ်။ချေးငွေအများစုဟာနိုင်ငံခြားအစိုးရတွေကိုပေးဆပ်ရမယ့်အကျွေးတွေဖြစ်ပါတယ်။တရုတ်အစိုးရရဲ့ဖွံ့ဖြိုးရေးဘဏ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးမီရှင်ဖြစ်ပြီး2019မတ်လစဉ်းရဲအရကျပ်ငွေ1,600 billion ကျော်ပေးရန်ရှိကြောင်းသိရပါတယ်။ဒီကျွေးမီပမာဏရဲ့တဝက်ကျော်ဟာတရုတ်ယွမ်ငွေဖြစ်ပြီးတစ်နှစ်ကို 4.5 ဂိုင်နှုန်းနဲ့15နှစ်အတွင်းပေးဆပ်ရမှာဖြစ်ပါတယ်ဂျပန်ကျွေးမီကိုတော့အတိုး 3.1 ဂိုင်နှုန်းနဲ့အနှစ်40အတွင်းပေးဆပ်ရမှာဖြစ်ပါတယ
်အိန္ဒိယကိုပေးဆပ်ရမယ့်ကျွေးမီကလည်းတရုတ်ထက်အတိုးတက်တာပါတယ် 1.85 ဂိုင်နှုန်းအတိုးပေးပြီး25နှစ်အတွင်းပေးဆပ်ရမှာဖြစ်ပါတယ်မကြမီကပဲဂျာမနီဂျပန်နဲ့ထိုင်းနိုင်ငံကိုကျွေးဆက်ခဲ့ရပါသေးတယ်။အကျွေးထူလေအတိုးများလေမှုပေးဆပ်ရတဲ့အတိုးတွေလည်းတိတိသာသာများများလာတာတွေ့ရပါလေ။2014မှာကျပ်ငွေ82 billion, 2015မှာ86 billion, 2016မှာ89 billion, 2019မှာ83 billion အတိုးတွေပေးခဲ့ရပါသေး။တရုတ်ကိုဒေါ်လာတန်း3,800နဲ့ဂျပန်ကိုဒေါ်လာတန်း2,100ပေးဆပ်စရာရှိနေပါသေး။မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာဟာလေပေးဆပ်ရမယ့်ငွေပမာဏကိုတိုးပွားစေပါတယ်။ချေးယူစဉ်ကဒေါ်လာ7,000ဖြစ်ပြီးမြန်ဆတ်ချိန်မှာ1,500ဖြစ်လာတဲ့အတွက်ကျွေးမီဟာတိုးပွားနေပါသေး။ဒေါ်လာတန်း9,000ကျော်ကျွေးတင်ပြီးမြန်မာအစိုးရမှကျွေးဖြစ်စည်းမှုမရှိဘူးလို့မနေ့ကထုတ်ဝေတဲ့ IMF နိုင်ငံတကာငွေကြေးအဖွဲ့ရဲ့ကျွေးမီအကဲဖြတ်ချက်စစ်တမ်းမှာဖော်ပြထားပါသေး။ဒီအစိုးရစင်ပေးလိုက်ခြင်းကစပြီးနိုင်ငံခြားကျွေးမီပမာဏဟာတိုင်းပြည်အတွင်းထုတ်လုပ်မှုရဲ့16ရာခိုင်နှုန်းဝန်းကျင်မှာရှိနေကြောင်းသိရပါတယ်ခင်ဗျာ
ောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ခင်မှနားဆင်နိုင်ပါလိမ့်ရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တန်ရင်သတင်းလာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မိင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ဒေသခံ1000ကျော်နေရက်စွန့်ခွာနေကြရပါတယ်။အပြည့်ရဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့များ EAO ရဲ့ PPSC ငင်းစင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာကျင်းပခဲ့တယ်ဆိုတာနဲ့ဂရင်းနီအမျိုးသားတူးတက်ရေးပါတီ KNPP ဟာညီညွတ်တော်တိုင်းသာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်သွားမယ့်အကြောင်းတွေကိုကြားကြရမှာပါတယ်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားမတ်လ၄ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ1000ကျော်ဟာနေရက်ကနေစွန့်ခွာနေကြရပါတယ်တိုက်ပွဲတွေဟာဖျားကြီးကျေးရွာအနီးနဲ့လေးမြို့မြစ်အထက်ပိုင်းတွေမှာဖြစ်ပွားနေတာဖြစ်ပြီးကျေးရွာအနီးတွင်မှာဆရာစစ်တပ်ကစခန်းချနေတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ခွာလာတာဖြစ်တယ်လို့ဒုက္ခတွေတွေကပြောပါတယ်။နေရစွန့်ခွာလာတွေကတော့ဖျားကြီး၊ကြိတ်ချောင်း၊မော်ရွာဟောင်း၊မော်ရွာတစ်နဲ့လင်းညင်းတောင်ကျေးရွာသားတွေဖြစ်ကြပါတယ်။ဒုက္ခတွေတွေကိုအခုခါမြတ်ဦးမြို့ပေါ်ကရှစ်တောင်း၊ပင်ကောက်စီ၊ဖျားပေါ်နဲ့မြတ်တန်းဆောင်ဘုံလိုကြီးကျောင်းတွေမှာကြာရည်နေရာချထားပေးပြီးမြို့ခံလူငယ်တွေနဲ့အရက်ဖက်ဖွဲ့စည်းတွေကအရေးပေါ်အကူအညီပေးထားကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခသည်တပေါင်းနီးပါးရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်ဖွဲ့စည်းတွေကပြောပါရယ
်လေးလာကြော်ကြာရန်နာထားတဲ့အပြည့်ရပိုင်းသားလက်နက်ကန်တပ်ဖွဲ့တွေ EAOS ရဲ့ PPSD ငင်းချင်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမမြို့မှာပြန်လည်ကျင်းပခဲ့ပါရယ်မလ9ရက်နေ့ကနေ9ရက်နေ့ထိပြန်လည်ကျင်းပခဲ့တဲ့ဒီစည်းဝေးမှာတနင်္ဂနွေလို့ပြကတက်ကမှုရစရည်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကန်ဖွဲ့ဆယ်ဖွဲ့ရဲ့ထိပ်တီးကောင်းဆောင်တွေစုံစုံညီညီတက်ရောက်ခဲ့ပါတယ်။ NCA ကောင်းဆယ်ပေါ်မှုလမ်းကြောင်းဟာအမျိုးသားတန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်ပြည့်ဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေတွေးဖီနေတယ်လို့ PPSD ရဲ့ဥက္ကဋ္ဌဦးချုပ်ကြီးစောမှုသူစေဖူးကအဖွဲ့မိတ်ခွန်းမှာပြောကြားခဲ့ပါတယ်။ဒီအစည်းအဝေးကနေ PPSD ရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ခြင်းသစ်ဆုပ်နေတဲ့ငင်းချင်ကြီးကြီးစဉ်ဘလို့ရှိဆက်လက်သွဲဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်တွေပါဝင် NC လက်မှတ်မထိုးရသေးတဲ့တခြားဖွဲ့တွေနဲ့ဘလို့ချိတ်ဆက်ဆောင်ရွက်သွားရမလဲဆိုတာအတိကသာဆွေးနွေးခဲ့ပါတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေ NCAS EAO ရဲ့အမျိုးသမီးခေါင်းဆောင်တွေကဥဆောင်ကျင်းပတဲ့ငင်းချင်ရင်ဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားရေးဆိုင်ရာအလုပ်ယုံဆွေးနွေးပွဲတတိယအကြိမ်ကိုမတ်လ3ရက်နေ့ကရန်ကုန်မြို့ရှိအင်းလျားလိတ်ဟိုတယ်မှာကျင်းပပြီးစီးခဲ့ပါတယ် NCA လက်မှတ်ရေးထိုးခဲ့တဲ့တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ငင်းချင်ရင်ဖြစ်စဉ်မှာပါဝင်နေရတဲ့အပိုင်းပိတ်ဆို့မှုဖြစ်နေတဲ့အခြေအနေကိုဖြေရှင်းနိုင်ဖို့စ조사နေရတဲ့အပိုင်းတစ်ဖက်ချင်းစီအခြေအနေတည်ငြိမ်စေဖို့ထိမ့်သိမ့်နေရတဲ့အပိုင်းတွေကိုလှုပ်ရှားဆောင်ရွက်နေရတဲ့အတွက်အမျိုးသမီးတွေကိုတီးတန့်လက်ကျင့်ပေးဖို့နဲ့အချိန်ပေးနိုင်ဖို့မလွယ်ကူဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပဟိုဦးဆောင်ကော်မတီဝင်မိစုပွင့်ကပြောပါရယ်ဒီဆွေးနွေးပွဲကိုဖေဖော်ဝါရီ29ရက်နေ့ကစပြီး9ရက်ကြာကျင်းပခဲ့ရမှာ MCA လက်မှတ်ရေးထိုးဆယ်ဖွဲ့ကအမျိုးသမီးကိုယ်စားလှယ်40ဦးပါဝင်တက်ရောက်ကြပါတယ်
။ရခိုင်လက်နက်ကန်တပ်ဖွဲ့ AA ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ပလောင်ဝါမျိုးနဲ့တန်ထောင်ကျေးရွာရဲကင်းစခန်းမှုဆလိုင်းဖီးပါနဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးချောင်းဟော်တို့ကိုဖေဖော်ဝါရီ29ရက်နေ့ကပြန်လွှတ်ပေးလိုက်ပါတယ်။စကမ်းမှုနဲ့အုပ်ချုပ်ရေးမှုတို့ကိုတန်ထောင်ကျေးရွာကနေ10မိုင်ကွာဘူးစင်ကျေးရွာမှာကျေးသောရွာကခရီးရန်ပါစတာနှူးကတွားရောက်ခေါ်ယူခဲ့တာဖြစ်ပါတယ်။ဖမ်းဆီးချုပ်နှံခံရတဲ့အချိန်မှာအေအေတပ်ဖွဲ့ကအုပ်ချုပ်ရေးမှုဦးချောင်းဟော့ကိုစစ်ဆေးမေးမြန်းရမှာညှဉ်းပန်းမှုခံခဲ့ရတယ်လို့အုပ်ချုပ်ရေးမှုကပြောပါတယ်။
ဒီခိုင်လက်နက်ကန်အေးသက်ဖွဲ့ဟာတန်ထောင်ကြီးရွာရဲစခန်းကိုဖေဖော်ဝါရီလ24ရက်နေ့ကဝင်ရောက်ပိုက်ခတ်ပြီးစခန်းမှုနဲ့ကြီးရွာအုပ်ချုပ်ရေးမှုတို့ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးငါးရက်မြောက်နေ့မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်နိုဘိုကရင်ဒုက္ခတေစခန်းမှာအခုလ၄ရက်နေ့တုန်းကမတော်တဆမီးလောင်မှုဖြစ်ပွားခဲ့ပြီးလူနေအိမ်80ကျော်အထိမီးလောင်ပျက်စီးသွားခဲ့ပါတယ်။မီးလောင်မှုကြောင့်ထိခိုက်သေးဆုံးမှုမရှိပေမဲ့လည်းကျပ်ဝက်နဲ့လူသုံးကုန်ပျက်စီးတွေပျက်စီးဆုံးရှုံးမှုရှိတဲ့အတွက်ပြန်လည်ထူထောင်နိုင်ဖို့လက်ရှိထိုင်းအာဏာပိုင်တွေတာဝန်ရှိသူတွေနဲ့အတူကရင်ဒုက္ခတေကော်မတီတွေနဲ့အ
ကျင်းပြင်းနယ်ပမောခရိုင်မန်စီမြို့နယ်တွင်မိုင်းတလုံးပေါက်ကွဲခဲ့ပြီးခလင်းငယ်၆ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်။မလ၅ရက်နေ့မနက်ပိုင်းကမန်စီမန်ဝင်းကြီးကာလမဘေးရှိလက်ကွင်းတွင်
နွားကြောင်သွားစဉ်ဘိုးဟောင်းတလုံးတွေ့ရှိပြီးတော့အဆိုပါဘိုးကိုကန်လိုက်ရမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံလူဖြစ်တဲ့ဥစော်ဘော့ကပြောပါရယ်။ထိခိုက်ဒဏ်ရာရရှိတဲ့ကလင်းငယ်၆ဦးကိုရှမ်းပြည်နယ်မြောက်ပိုင်းနန့်ခမ်းမြို့ပြည်သူ့စေယုံကြီးကိုပို့ဆောင်ထားပြီးစေကူသခံယူရာမှာတူဦးကတော့အချိန်လေးစိုးရိမ်ရတဲ့အတွက်လာရှိုးစစ်စေယုံကိုပို့ဆောင်ထားရတယ်လို့သူကဆိုပါရ အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ဂရိနစ်မြူတာတိုးတက်ရေးပါတီ KNPB ဟာအဖွဲ့ရဲ့ဆုံးဖြတ်ချက်အရညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ဖို့ရှိတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ကျန်ဘီဘီနှုတ်ထွက်မယ်ဆိုရင်
ပြီးခဲ့တဲ့ဇန်နဝါရီလဒုတိယပတ်တွင်နှုတ်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ KNPB လွန်ကောင်ဆက်ဆံရေးရုံးတာဝန်ခံခုညေးတွေကခုလိုပြောပါတယ်။အစမှာပြည်ရဲ့တော်တော်ဒီပြီးခဲ့တဲ့ဒီဘူကောင်စီစီဝေးပေါ်ဇန်နဝါရီလထဲမှာလောက်တော့အဲ့ဒီကိစ္စတော့ဖြစ်တယ်ဒါပေမဲ့အများဆန္ဒတော့ကျွန်တော်ဆက်ဖို့တော့ရှိတယ်ဒါပေမဲ့အဲ့ဒီကြီးကခါလောက်တဲ့ဒီကမှနှုတ်ထွက်ရမလို့ပြီးခ င်ပဖို့ကိုလည်းရက်သတ်မှတ်ထားတာမရှိသေးဘူးလို့ UNSC ဘဟုလုံမှုဆောင်ကော်မတီဝင်ဦးထွန်းစော်ကပြောပါတယ်
အဲ့တော့မသိဘူးကြည့်အဲ့ဒီကြည့်ရလို့ထိထားတာလည်းမရှိဘူးပြီးရင်နှိမ့်ချက်စာတင်ထားတာလည်းမရှိဘူးပေါ့နော်အခုတင်ပြပြကဒီနေ့ပြည်တော့စာတင်တာလည်းမရှိဘူးတော်ပြီးတော့အရေးပေါ်ဒီမှာခေါ်ဖို့တန်းစီတာလည်းမရှိပါဘူ
း UNSC ဘဟုလုံးမှုဆောင်ကော်မတီဝင်မွန်ပြည်သစ်ပါတီနိုင်ငံသားဆက်ဆံရေးတာဝန်ခံနိုင်ရွှေသိန်းက UNSC နောက်ဆုံးညီလာခံတဲ့ချိန်ကျင်းပဖြစ်တဲ့အခါအဖွဲ့ဝင်၄ဖွဲ့ကနှုတ်ထွက်မှာဖြစ်ပြီး ANC တစ်ဖွဲ့တည်းပဲကြံရှိတော့မှာဖြစ်တဲ့အတွက်UNFC ကိုဖျက်သိမ်းဖို့တေချာသလောက်ရှိနေပြီလို့လည်းမွန်ဘာသာနဲ့အခုလိုပြောပါတယ
်ချီလောက်ကဥတိုင်းဖို့တောင်းမတော်ဘွားရတောင်းမတော်တော့မှဘီကောပို့ဆလောက်ကိုရီဖန်ကိုရောပလောက
်အစည်းအဝေးကတော့ဘယ်တော့လှုပ်ဖြစ်မှာကိုမသိပြီမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတကားလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ရမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တယ်နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
လက်ရှိမှာဖွဲ့ဝင်၅ဖွဲ့သာကြံရှိတဲ့ UNSC မှာအခုဆိုလို့ရှိရင်ရှမ်းပြည်တိုးတက်ရေးပါတီ SSPB ကလည်းနောက်ထပ်စာတင်ထားသလို NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး ADU တို့ကလည်းနောက်ထပ်ဖို့ဆုံးဖြတ်ထားတယ်လို့ပါတီခေါင်းဆောင်တွေကထောက်ဖော်ပြောကြားခဲ့ပြီးဖြစ်ပါတယ်ရှင်
ဆက်ပြီးတော့ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုရဲ့တာဝန်ကနေအနားယူဖို့ညွှန်ကြားထားပါတယ်။ဘာကြောင့်ဦးအောင်တန်ကိုအနားယူဖို့ညွှန်ကြားရတာလဲ။ဒီကိစ္စအပေါ်မှာဦးအောင်တန်ဘက်ကရောဘလိုမျိုးတုံ့ပြန်ထားပါသလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်းကနေတင်ပြထားပါတယ်။
NLD ပါတီဘဟုကနေဦးအောင်တန်ကိုနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းကိုတော့တဆုံတရာထုတ်ပြန်တာမရှိပေမဲ့ဦးအောင်တန်းကတော့သူတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွင်မဲဆန္ဒပြည်သူတွေနဲ့နိုင်ငံတော်မျက်နှာကိုယ်တိုင်ကြည့်ပြီးလှုပ်လှုပ်ခဲ့တယ်လို့ပြောပါတယ
်ကျွန်တော်လုပ်နေတာအားလုံးကိုမဲဆန္ဒနဲ့သူ့တွေတိုးတဲ့ဖို့အတွက်ကိုပဲကျွန်တော်ဦးတည်တယ်ဒီဘက်ကလည်းနိုင်ငံတော်ရဲ့ဗန္ဒာကြီးမဆုံးရှုံးအောင်ဆက်တုံရေးရကော်မတီကြီးတောင်းတာအလုပ်လုပ်နိုင်အောင်ပါရှင်
ကျွန်တော်နိုင်ငံတော်မြန်မာဘူပြီးမှသာရှင်အလူလုတ်ခဲ့ပါတယ်ဆိုတာကကျွန်တော်အာမခံတယ်ချင်းမီနဲ့လှုပ်တော်ဒုတိယဥတာဥအောင်တန်းကိုဖေဖော်ဝါရီ22ရက်နေ့နောက်ဆုံးထားပြီးရန်သူကနေနှုတ်ထွက်ဖို့နဲ့မနှုတ်ထွက်ဘူးဆိုရင်လှုပ်တော်တွင်ပြည်တင်ရှုပ်ရှားနှုတ်ဆက်စီမယ်လို့ NLD
ပါတီတို့ထားနဲ့တောက်တာစော်မြင့်မောင်ကလက်မှတ်ရေးသူပြီးဖေဖော်ဝါရီ19ရက်နေ့ကနောက်ဆုံးကြိမ်3ပြေးခဲ့တာလည်းဖြစ်ပါတယ်တိပြည့်စင်ဟာလပ်ပေးလိုက်ယူမှုနဲ့မတက်ဆိုင်ကြောင်းပြန်လဲဖြေရှင်းခွင့်ပြုဖို့ NLD ဘဟုကလည်းစာတင်ပြထားတယ်လို့ဥအောင်တန်းကယာသူကနေနှုတ်ထွက်ခိုင်းတဲ့အပေါ်မဲဆန္ဒရှင်ပြည်သူတွေကိုအများဆုံးခြားပြသင့်ပြီး
သူကိုလည်းပြန်လဲဖြေရှင်းခွင့်ပေးတဲ့လို့မင်းသားမျိုးရပ်ဖက်အဖွဲ့စီကဥဆောင်သူကုမန်အုံးကပြောပါတယ်။ဒါပေမဲ့ဒီတော့တကယ်တော့ကျွန်တော်တကယ်မူရပါဒီပေါ်ကမရှိဘူးဆိုလို့ရှင်းတော့အဲ့တော့ဒီလိုပြောတာကိုတိုင်ကြားထားတဲ့သူကြောင့်သူသူရှာတိုင်ကြားတယ်ဘလို့တိုင်ကြားထားတယ်ဒီကြောင့်သူရှင်းပါသူတော့ဖြစ်နေတော့နော်အခုလက်ရှိချင်းမြင့်တဲ့ NLD ပါတီအတွင်းမှုလည်းဖြစ်တဲ့ဥအောင်တန်းဟာ1960ခုနှစ်ကတည်းကမင်းသားမျိုးနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်NLDမှာအင်တိုင်းအားတိုက်ပါဝင်ခဲ့တူတူဖြစ်ပြီး 2019ခုနှစ်ယူကောက်ပွဲမှာမင်းသားမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဖြင့်ယူကောက်ခံရပြီးချင်းမီနယ်လှုပ်တော်ဒုတိယဥက္ကဋ္ဌဖြစ်ခန်းချင်းခံရတာလည်းဖြစ်ပါတယ်။ဥအောင်ကန်းကခုချိန်ထိတော့လှုပ်တော်ဒုဥက္ကဋ္ဌရာဇူးကနေတရားဝင်နှုတ်ဆက်ခြင်းမရှိသေးပါဘူး။
အခုဆက်ပြီးသတင်းတင်ချက်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်၄မြို့၆အထက်ပိုင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ1000ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်။အပြစ်ရတိုင်းနာလက်နက်ကင်တပ်ဖွဲ့များ EAOS
တော်ရင်ရှင်ရဲ့အခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်သတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေ့မနက်ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ညကိုးနာရီကနေ၁၀နာရီထိအစီအစဉ်
အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။2019မေကန်သမ္မတရွေးကောက်ပွဲကာလလုံးကသမ္မတတော်နဲ့ထွက်ရဲ့စီဝေးပွဲမှာလာတော်ချတာဝန်ယူခဲ့ဘူးသူပေါ်မနာဖို့ကိုအခွန်ရှာမှုဖန်တိုင်းလုပ်ငန်းတွေမှာမှန်မှန်မကန်လုပ်မှုတွေနဲ့ပြုအားစုတရားရုံးတစ်ခုကဒီနေ့စီရင်ချက်ချမှာဖြစ်ပါတယ်။ ဒီလိုနိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ဟွာဝေးကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်တတ်တဲ့ဥပဒေတစ်ရပ်ကိုအမေရိကန်ကွန်ဂရက်စ်တို့ကမနစ်တုန်းကချမှတ်ထားခဲ့တာချေယွန်ဥပဒေနဲ့မညီဘူးဆိုပြီးအမေရိကန်ကိုဆိုးရွားကိုတရားစွဲလိုက်ပါတယ်။အမေရိကန်မြို့သားကော်ဝေးအယ်ဘီအပိုက်ရှေ့ရ၈၉ကချေယွန်ဥပဒေရဲ့အနှစ်သာရတွေဖြစ်တဲ့အာနာခိုးဝေးနဲ့ဥပဒေန
တနိုင်ငံတရားရုံးတစ်ခုကထောင်နဲ့ပြစ်ပြလိုက်ပါတယ်။လိမ်မဲဆိုင်ရာစော်ကားမှုရှုပ်ထုတ်ပုံအနေနဲ့ပတ်သက်လို့ဖုံးကွယ်ထားတယ်ဆိုပြီးတရားရုံးက6လ3ရက်ထောင်နဲ့ပြစ်ပြလိုက်တာပါ။အာဖဂန်နိုင်ငံကာဘူးမြို့မှာသမရလောင်းတွေတော်တော်များနဲ့သမရဟောင်းဟာမီကာဇိုင်လက်ရှိဆူရဖွဲ့ရဲ့အမှုဆောင်ရာရှိချုပ်အဗ်ဒူလာတို့ကတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူမှမသိတဲ့တက်ခတ်သူတွေကမော်တာတွေနဲ့ပြစ်ခတ်ခဲ့ကြပါတယ်။ဆူရဖွဲ့ထိတန်းကောင်းဆောင်အဗ်ဒူလာမင်းငုံပြောကြားနေရင်မှာပဲတက်ခတ်မှုစတင်ဖြစ်ပေါ်ခဲ့ပြီးအနည်းဆုံးလူသူသေဆုံးသွားပါတယ်
။ VO ရဲ့ကြားသားပရိနေညာပိုင်းထိတန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်။မနေ့ကတောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို9မီတာ18 19 25လို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညူပါရှင်။
This program has come to you from the Voice of America, Washington.